ဟုတ်ကဲ့ရိုးချောစစ်အထူးကဆရာဝန်ကြီးနဲ့ပါမောက္ခဒေါက်တာချစ်စရောခင်ဗျာကျွန်တော်တို့ဒီသွေးလေးပတ်နာနဲ့ပတ်သက်ပြီးတော့ပြီးတဲ့တစ်ခေါက်ပြောခဲ့တဲ့ကဒီဖြစ်ရခြင်းအကြောင်းရင်းတွေနောက်လက္ခဏာတွေနဲ့ဒီယောဂါကိုဘယ်လိုဆုံးဖြတ်ရမလဲဆိုတာတွေကိုကျွန်တော်တို့အဓိကပြောခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေယောဂါဖြစ်လာပြီလို့ရှိရင်ဘယ်လိုအတိအကျကုသဖို့နေထားတွေကိုအဓိကပြောမှာဖြစ်ပါတယ်ဆရာအဲ့တော့ယောဂါဖြစ်လာပြီဆိုရင်ကုသနဲ့နေထားတွေကဘယ်လိုရှိလဲဆရာ
ကုသမှုနေထားကြတော့လေဒီကယောဂါရဲ့အပြင်အားကိုတွက်ချက်ကြည့်ရတာပေါ့နော်ဒီချက်ကြည့်တဲ့အခါကျတော့စစ်က၄ခုဆိုပေမဲ့သူကလည်း၆ခုလောက်ဖြစ်တယ်၊သူကလည်း၈ခုလောက်ဖြစ်တယ်ဆိုတော့စစ်ကလည်းခုလောက်ကြောင်းမလဲတော့ဘူးတော့မှတ်တမ်းတင်လာတယ်ပေါ့လေ။နောက်ပြီးတဲ့အခါကျတော့ဒီ ESR တက်တယ်ဆိုတာပေမဲ့20အနေပေါ်မှာ100လောက်ထိတက်နေတာပေါ့။ပြီးပြင်တော့ဘူးပေါ့လေ။ရောင်းရမ်းတက်တာ။ဒါသူဘလောက်တက်လဲဆိုတာချက်ပြီးတော့တွေ့ရတယ်။ဆိုပြီးတဲ့အခါမှာနာကျင်မှုဘလောက်ဆိုလဲပေါ့။သူကစစ်ကကြောင်းမလဲနာတာနည်းနည်းပဲ။သူကစစ်ကကြောင်းမလဲအရင်နာတယ်။ဒါလည်းထည့်တွေ့ရတယ်။ဒီအရေကိုဖော်မြူလာထဲမှာထည့်ထုတ်လေလို့ရှိရင်ဒီနေ့ပဲရောင်းတာလားတို့လိုရောင်းတာလားအရင်ရောင်းတာလားဆိုတော့30ခွဲလိုက်တယ်ခွဲပြီးတော့မှစီးရပြည့်စုံနဲ့စာမလားလေလက်စီးနဲ့စာမလားဒီနည်းနည်းလေးစီးနှစ်ခုပေါင်းပြရမလားဆိုပြီးတော့မှတောက်စီးလေးစဉ်းစားရတာပေါ့နော်အဲဒီလိုတောက်စီးလေးကတော့ဒီမှာတော့အသုံးများတာကတော့ဒီတော့ငှက်ရှားသေးလို့အစီအများလေကလိုရိုကွင်းပေါ့နော်နောက်ပိုင်းတော့ဟက်ဆောက်စီကလိုရိုကွင်းဆိုတော့ပုံပြီးတော့မှဖိတ်ချတဲ့စီးလေးပေါ်လာတယ်အဲ့ဒီဘက်ကကြတော့နည်းနည်းလေလက်လောက်ပြလာပြီလို့ရှိရင်တော့ B2 traffic to the fluoramide to ဆိုတဲ့စီးတွေတုံးရပါတယ်။အဲ့ဒီနေမှာပို့ပြီးတော့မှပြင်းထန်တဲ့လေဗနာအဆင့်လို့သတ်မှတ်တယ်ဆိုရင်တော့ဒီစီးနှစ်ခုပေါင်းပြတာပဲဒီစီး။ဟောစီဝါကုတုံးလို့ခေါ်တဲ့စီးတွေလည်းတုံးလို့ရတယ်။ခုခံတက်ကိုခုခံတက်နဲ့ပြန်ပြီးတော့မှထိပြီးတဲ့စီးစီပေါ့နော်။ထိုးစီးတွေလည်းရှိပါတယ်။
ဟုတ်ကဲ့ဆရာကြီးဒီလူနာဘက်ကနေပြီးတော့ဒီကုသနေတဲ့အချိန်မှာပေါ့နော်အိမ်မှာလုံနိုင်တဲ့ကုသမှုမျိုးရောရှိလားဆရာကြီ
းလူနာဘက်ကလည်းတမှုတဘုံတော့ကအရေးကြီးတယ်ဆရာဝန်ကတမှုတဘုံနောက်တမှုတဘုံကတော့ပြင်လဲထူဆောင်ရေးကုသမှုပေါ့လေလူနာလည်းဘာလို့ရမလဲဆိုတော့တစ်ဖက်ကတော့ဆရာဝန်ပြီးတဲ့ဈေးကိုဆရာဝန်ပြီးတဲ့အတိုင်းစားဖို့ပါတော့အရေးကြီးတာပေါ့လေဒုတိယတစ်ပိုင်းကတည်းကဆရာဝန်ကဈေးကျင်ကနေပြင်ကြားလိုက်တယ်ဆိုရင်အဲ့ဒါကိုအိမ်မှာစူးစမ်းနေရလို့ပြုလို့ပဲဒီဆောင်ဝင်ကလူကြီးကကစီကမ်းမှာတော့တစ်ခါပဲပြလိုက်နိုင်ပဲ။အဲဒီတစ်ခါနဲ့လုပ်ရုံနဲ့တော့ကတက်တာမဟုတ်ဘူး။ဒါကြောင့်အိမ်မှာညမနဲ့သမတ်တဲ့အချိန်တိုင်းမှမှလုပ်သွားမှာဒီအစ်ကြီးကောက်ကွေးမတော်အောင်ခောက်ဝင်နိုင်မှာပေါ့နော်။ဒါတော့သမတ်တဲ့အစ်ကြီးကိုလှူရှားနေတဲ့လူကြီးကလည်းလုပ်ပြီးဆိုလို့ရတယ်။ဒါတစ်ခါကကြတော့လေအစားအသောက်အနေနဲ့စီရင်မှုလုပ်တယ်။စားအသောက်အနေနဲ့ဆိုတာကဒီရိုးပြီးသားတွေကိုစုံစော်တဲ့အစားအသောက်တွေကဒီစူးစီးပါတဲ့အစားအသောက်တွေပေါ့။ဒီမှာအချူရည်တောက်တယ်ဆိုရင်အချူရောင်ချူရည်ဆိုရင်ကောင်းတယ်။အလီရောင်တို့ဝါရောင်တို့စုတဲ့အချူရည်ကြီးဆိုရင်ရောအောင်ထားပြီးတာပေါ့နော်။အဲ့လိုပဲစူပြီးပါတယ်ဒီနေ့စားတော့ဒီမှာလက်ဖက်ဆိုင်လည်းစူပြီးပါတယ်လက်ဖက်ဒီစားမင်းပေါ့။ဒီစားရင်လည်းအလီရောင်စုရတဲ့မြစ်တွေဆိုရင်မကောင်းဘူး။အချူရောင်မြစ်ဆိုရင်ကောင်းတယ်။မစူသေးဘူးတကယ်ကတော့ရှောင်ရတာပေါ့။ဒီမှာခက်တာကအပြင်မှာလည်းရှောင်ဖို့ဒီနေ့တော့ခက်တယ်။နောက်တစ်ခုကတော့ကာရှိဆောင်လုပ်ထားတဲ့စားတော့ဒီပေါ့။စူပြင်းကဒီဘုတ်ဦးချောင်းလိုမျိုးဒီကောင်လိုမျိုးငါတက်တာလိုမျိုးကကြာကြီးဆောင်ကျတော့ဓာတိပစ္စည်းနဲ့ပေါင်းဆက်ထားတဲ့အမှအဲဒီဓာတိပစ္စည်းတွေကခန္ဓာကိုယ်ထဲမှာပြည့်စုံတဲ့လို့လုံဆောတတ်တယ်။အဲကြောင့်ဓာတိကိုလည်းဆောင်ရှားဖို့လိုတယ်ပေါ့နော်။အဲတော့ဆောင်ရှားမှုကတော့သိချတော်လာမှုတရားမှာဒိဋ္ဌိပမှုကောင်းမှာဒီကံအားကြီးရတဲ့စနစ်ကြလာမှာ။အဲတော့မြဲထိုင်နေလည်းမကောင်းဘူး။စပတ်ကိုတုံးရဲတည့်ရက်ကိုနိုင်ဘယ်တော့တော့အချောက်ကလေးတွေနဲ့အားကတူလို့ဖြစ်နေပါ
ဘူး။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအစ်စ်တရားရောင်းပြီးနာနေတဲ့ခါကျတော့ခုနလှုပ်ရှားမှုရာဒီမိနစ်30ပေါ့နော်။ဒန်းချောက်ပြီးတဲ့အနေထားမှာအရန်အလွန်ကြီးလှုပ်ဖို့အနေထားမျိုးရောက်သွားမှာရောဆိုရလား။ဘယ်လိုဆရာချမ်းပေးကြလဲ။ဆ
ရာကလည်းဟုတ်တယ်။တစုလူနာကြတစ်ခွတ်စုံ။နိုင်ဝဲချောက်အောင်ဆိုရင်ဒါကလည်းပြေးတာလို့ပါလို့လုပ်တယ်။တောင်းဝန်းနေတဲ့တော့ပူဆိုးတာလည်းရှိတာပေါ့နိ။အဲ့တော့ရှင်ဆောက်ဖို့ကတော့ကိုယ်ခန္ဓာကိုယ်ပဲအကြံပေးချက်ပဲ။ကိုယ်ခန္ဓာကိုယ်ကနေပြီးတော့မှနာလာပြီဆိုလို့ရှိရင်သူကဒါအကြံပေးနေတယ်ဆက်မဆောင်နေတော့ပေါ့နော်ဒါတော့ကိုကဆီးတော့တယ်ဒီစီကံလေးတွေကဆီးဝင်လည်းလုပ်ပြလို့သက်သာနေတယ်ဆိုရင်တော့ကိုကရှောက်လို့ရတာပေါ့နိပြီးပြီးတော့မှရောင်းပြီးတော့နာနေပြီဆိုတော့ရှောက်လို့မရဘူးဒါတော့ကိုကရှောက်ကြည့်ရှောက်ကြည့်လို့မနာဘူးခံနေတယ်ဆိုရင်တော့နိုင်ဘောကြည့်အောင်ရှောက်ရှောက်ရင်းနဲ့မှအစ်စ်တရားနာလာတယ်ဆိုရင်တော့နာပြီးတော့အိမ်ကြီးကိုထောင်းလိုက်ပေါ့ဒီပြည့်နဲ့တူတူပြီးတော့ရှောက်သွားမှာပေါ့နော်10မိနစ်လောက်ရှောက်တယ်ခံနေတယ်ဆိုရင်10မိနစ်ရှောက်တပတ်လောက်လို့ရှိရင်ကိုကအချိန်လေးကောင်းလာပြီဆိုရင်မိနစ်30လောက်အဲတပတ်လောက်နေလို့အချိန်ထက်ကောင်းလာပြီဆိုရင်နိုင်ပေါ်လောက်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုကဒီကုသမှုခံယူနေတဲ့အချိန်မှာအလုပ်ပတ်ဝန်းကျင်တို့အိမ်ပတ်ဝန်းကျင်တို့ကရောဘယ်လိုမျိုးသူ့ကိုဝိုင်းကူညီပေးတယ်လဲဆရာလူနာကရောဘယ်လိုမျိုးသူတို့နဲ့ဆက်ဆံဆောင်ရွက်တယ်လဲဆရာ
ဒီမှာလေလူနာတွေကတည်ငြိမ်ကြတာကဟိုကူးမလားပေါ့လေအိမ်ကလူတွေက ့မျိုးလိုက်တဲ့ယောဂလူလည်းသိကြတာရှိတယ်။မျိုးလိုက်တဲ့အရင်လူတွေလည်းဖြစ်တတ်တယ်ဆိုလည်းရှိတယ်။ဟိုသိရတာလည်းဒီလိုမောင်နှမတွေဆိုရင်တယောက်ဖြစ်ရင်နောက်တယောက်လည်းဖြစ်တာသိရတယ်ပေါ့နော်။အဲ့ဒါကတော့ဒီကူးတာမဟုတ်ဘူးသူကဘီကမှာပါလာတဲ့ခါကျတော့တယောက်ဖြစ်ရင်နောက်တယောက်လည်းဖြစ်တာဆိုတော့အတူနေလို့တော့မကူပါဘူး။သူကကုသရောဂါမဟုတ်ဘူး။ဒီမှာသူလည်းပုံစံနေလို့ရတယ်၊ဖြူစုလို့ရတယ်၊သူဖေးမလို့ရတယ်။အဲ့တော့သူတို့ကိုအိမ်မှာတက်နေတော့ဖေးမလို့ရပါလေ။ဒါကြတော့လေသူတို့ကိုတိတ်ပြီးတော့ပြီးမှပြီးတော့အကြီးကြီးကြီးကြီးနဲ့နေရလို့ရှိရင်လေသူတို့အစ်စ်မိတွေကိုမတုံးလို့ရှိရင်ပို့ပြီးတော့မှပိန်လီသွားရင်ဖြစ်တတ်တယ်။အဲကြောင့်သူတို့ကိုအားပေးဖို့လိုတယ်။သူတို့ဆုံးဖြားသွားတာကိုပို့ပြီးတော့မှလုပ်ဖို့ပြင်နေတဲ့တုံးပို့လိုတယ်။သူတို့သိကျင်ရမလို့ဘူးလို့ရှိရင်ဘာလို့မလုပ်တာလဲ။ဒါနေစစ်စစ်လားမနိုင်လို့ပါ။ကိုယ်ကနေပြီးတော့မှရှင်းနေပြီးတော့ပြောက်ပေးဖို့လိုတာပေါ့နော်။နောက်တစ်ခုကတော့ဘေးနားဒီနေနေကိုဒီလူနာနေနေပေါ်လို့ဘူးလိုတာကဒီယောဂမှာသီးသီးတောက်နေတဲ့ခါမှာပဲသီးသီးယောဂကြောင့်ဖြစ်ပြီးဖြစ်လာတဲ့ဆူဆူလေးတွေလည်းရှိတယ်။အဲဒါလေးတွေကိုလည်းပြီးပြီးတော့မှစောင့်ကြည့်ပြီးလို့ရပါတယ်။ဒါသီးတောက်လို့ရှိရင်ဒီခါကျမျက်လုံးတွေကွာတတ်တယ်။မျက်လုံးကွာတာကျတော့လူနာကိုယ်ကိုယ်ကိုသိပ်ဖို့ကြည့်ယူပါခဲ့တယ်။ဒီရအင်းသားနေရှိတော့မှမြင်တာပေါ့နော်။မျက်လုံးကလည်းလည်းဝါလို့ပဲဒါဆိုရင်ရှောင်းဝင်ရှူလို့ပြန်ပြီးတော့ပြန်လာလို့လည်းရှိတာပေါ့လေ။နောက်တစ်ခုကတော့ဟိုမိသားစုမှာအိမ်ဆောင်ပဲရှိတယ်ဆိုရင်တော့သတိထားဖို့တစ်ခုရှိတာပေါ့လေ။ဒီရိုးရိုးစိတ်စီစီကများများတောက်နေလို့ရှိရင်ကိုယ်ဝင်ဆောင်မပြဘူးကိုယ်ဝင်ဆောင်လိုက်လို့ရှိရင်ကလေးမှာခွန်းနာကိုချိုးရင်းတာလေးတွေပါလာတော့ကိုယ်ဝင်ပြက်ကြတာပဲဖြစ်တယ်အဲကြောင့်အဲ့ဒီအချိန်မှာတော့နှုတ်ပြန်ပြီးတော့မှကိုယ်ဝင်ကိုစားသက်ချာနေပြီးပုံပြီးတော့မှခဏစားစားဖို့လည်းလိုတာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျေးဇူး